လွတ်တော်ထဲမှာဒီရွေးကောက်ပွဲတွေမှာအချို့ကြောင့်ကုစားပြုစနစ်ပြီးအားနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးကြတဲ့အခါအခြေအနေတွေကတနည်းအားတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်သွားပါတယ်။ဟိုလွတ်တော်ကုစားလေကလည်းသူတင်သွင်းတဲ့အဆိုအနှစ်ခုကွဲပြားနေတယ်။ဒီလိုကွဲပြားသွားတာဟာလွတ်တော်ယုံရဲ့အမှားကြောင့်ဆိုပြီးတော့လည်းပြန်ထောက်ပြနေတာရှိတယ်။တခါလွတ်တော်ဥက္ကဋ္ဌကြီးရဲ့ဖြည့်ရှင်းချက်အပေါ်မှာလည်းဒီလွတ်တော်ကုစားလေတွေကြားနားလည်မှုလွဲပြီးတော့ဟိုအမြင်တွေသဘောထားတွေအမျိုးမျိုးကွဲပြားထွက်လာတာတွေလည်းဖြစ်လာတယ်။ဆိုတော့ဒီအခြေအနေတွေပေါ်မှာအရင်ဆုံးကိုကိုကြီးရဲ့သုံးသပ်ချက်သိချင်ပါတယ်ရှင့်။
အဓိကကတော့ကျွန်တော်တို့ကဒီလွှတ်တော်ကိုနိုင်ငံရေးအရာကိုစားပြုမှုပြည်စုံလာအောင်တဖြည်းဖြည်းချင်းကျွန်တော်တို့ကကြိုးစားသွားတဲ့နယ်တို့ကျွန်တော်အရင်အရင်ကလည်းပြောခဲ့ဘူးတယ်ဆိုတော့လွှတ်တော်ဆိုတာဒီနိုင်ငံရေးအရာအရေးပါတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုပြည်ပြည်စုံစုံကိုစားပြုတဲ့လွှတ်တော်ဖြစ်ခဲ့ရင်ကျွန်တော်တို့ကနိုင်ငံရဲ့ပြဿနာအဝဝကိုဒီအဓိကဖြေရှင်းတဲ့နေရာကြီးတစ်ခုဖြစ်လာမှာပေါ့နော်ဆိုတော့အခုကကြတော့အခုပြောင်းကာလမှာမတူကွဲပြားတဲ့အင်အားစုတွေအချင်းချင်းကြားထဲမှာနားလည်မှုယုံကြည်မှုမတိဆောက်နိုင်ပဲနဲ့တယောက်ကဘာလုပ်ရင်တယောက်ကဘာလုပ်ပြလိုက်မယ်ဆိုတာမျိုးပေါ့နော်အဲ့ဒါလိုပုံစံမျိုးနဲ့ဟိုနိုင်ငံရေးအားဆန်းတဲ့ပုံစံမျိုးတွေတွေ့နေရတာကိုကျွန်တော်ကတော့သိပုံဝင်မကြဘူးပေါ့နော
်ဟုတ်ကဲ့တကယ်တော့ DPR ဆိုတာကရွေးကောက်ပွဲစနစ်တစ်ခုအပြောင်းအလဲအတွက်ဖြစ်နေတော့ဒါဟာနိုင်ငံအတွက်လည်းအရန်ကိုအရေးကြီးပါတယ်ဆိုတော့ဒီလိုအရေးကြီးတဲ့ဆွေးနွေးချက်တွေမှာအခုလိုမျိုးဒီအမှားအယွင်းတွေဖြစ်တယ်တခါနားလည်မှုတွေကွဲပြားတယ်ဆိုရဲအခြေအနေမျိုးတွေကရောကိုကိုကြီးဘယ်လိုသုံးသပ်မလဲရှင
့်ကျွန်တော်တို့ကလွတ်တော်အတွင်းမှာကျွန်တော်တို့ကတက်ပြီးတော့ဆွေးနွေးနေရတယ်သူမဟုတ်တော့အပြင်ကရသလောက်နဲ့ပဲကျွန်တော်တို့လေ့လာကြည့်ကြတဲ့ကအမှားအယွင်းကြောင့်ဖြစ်တယ်ဆိုရင်တောင်မှဒီဟိုပေါ့အကြောင်းအရာပေါ့ဒီရွေးကောက်ပွဲစနစ်ကြောင်းလဲရေးဆိုတာကိုအကြောင်းအရာတစ်ခု issue တစ်ခုဖြစ်နေပွဲထုတ်လာတာမျိုးကျွန်တော်တို့မြင်ရတယ်တကယ်ကရွေးကောက်ပွဲစနစ်ကိုဝိုင်းပြီးတော့ဆွေးနွေးကြဖို့ဆိုတာအရေးကြီးတဲ့ကိစ္စတစ်ခုဖြစ်တာမှန်တယ်သို့တော်လည်းပဲအဲ့ဒါကိုဟိုတယောက်နဲ့တယောက်အားဆန်းတဲ့လက်နက်တစ်ခုလိုမျိုးမဖြစ်ဖို့တော့အရေးကြီးတယ်လို့ကျွန်တော်အဲ့လိုပဲမြင်တယ်
ဟုတ်ကဲ့ခုနကကိုကိုကြီးပြောတဲ့စကားကိုကျွန်မပြန်ပြီးတော့ကောက်ချင်ပါတယ်လွတ်တော်ရဲကနိုင်ငံရေးကိုစားပြုမှုဆိုတာအဲ့တော့ဒီလက်ရှိလွတ်တော်ရဲမှာနိုင်ငံရေးကိုစားပြုမှုဘယ်လောက်ထိရှိတယ်လို့ကိုကိုကြီးသုံးသပ်မလဲရှင
့်ဟိုတကယ်တကယ်ပြောကြဆိုလို့ရှိရင်ဒီလွတ်တော်မှာအဓိကနေရာအများစုရထားတာဟာ2010ရွေးကောက်ပွဲမှာအနိုင်ရတဲ့အင်အားစုပဲနောက်တစ်ခုကတော့ရွေးကောက်ခံရခြင်းမရှိဘဲနဲ့ကျွန်တော်တို့လွတ်တော်ထဲမှာပါဝင်နေတဲ့တပ်မတော်သားကိုယ်စားလှယ်များစုဖွဲ့ပေါ့။ဒီဟာကလွတ်တော်ရဲ့အခုလောလောဆယ်ဖွဲ့စည်းမှုပုံစံဖြစ်နေတယ်။အဲ့တော့ကျွန်တော်တို့ကကိုစားပြုမှုကိုပြောတော့မယ်ဆိုရင်1990မှာအများစုအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မပါဘူး။နောက်တစ်ခုကအဲ့ဒီ1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အဓိကတိုင်းရင်းသားပါတီတွေလည်းမပါဘူး။နောက်ဒီတဲ့ပုံအရေးကြီးတာကအခုတိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေရှိနေသေးတဲ့အတွက်ကြောင့်အဲ့ဒီတိုင်းရင်းသားတိုင်းအဖွဲ့အစည်းတွေရောတခြားတိုင်းရင်းသားအင်အားစုတွေလည်းမပါသေးတာတွေအများကြီးရှိတယ်။အဲ့တော့လွတ်တော်ကိုနိုင်ငံရေးအရကိုစားပြုမှုပြည့်စုံအောင်ဆိုတာကကျွန်တော်တို့ကတစ်ဆင့်ပြီးတစ်ဆင့်ရွေးကောက်ပွဲတက်တန်းတွေကာလတွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့စ조사သွားမယ်အချိန်မှာလက်ရှိလွတ်တော်ကိုတည်ပြီးတော့စဉ်းစားနေမယ်ဆိုရင်နိုင်ငံရေးပြဿနာတွေကိုမဖြေရှင်းနိုင်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်တယ
်။ဟုတ်ကဲ့အခုနိုင်ငံမှာကဒီရွေးကောက်ပွဲပေါ့လေဒီ PR စနစ်နဲ့ပတ်သက်ပြီးတော့ဟိုအခြေအနေကဒီတော်တော်လေးရေချိန်မြင့်နေတာတွေ့ရတယ်ဆိုတော့ဒီကိုကိုကြီးတို့ဒီ88မျိုးဆက်ចောင်းသားအဖွဲ့ရင်းနဲ့ NLD ပါတီစ조사နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပုံမှန်436ပေါ့အဲ့ဒီထဲကပြင်ဆင်ရေးဆိုတဲ့ဒီလှုပ်ရှားမှုတွေကိုအရှိန်လျော့သွားအောင် PR ကိုရေချိန်မြင့်အောင်လှုပ်လာတယ် PR စနစ်ကိုအတင်းထိုးတင်လာတယ်ဆိုတဲ့အမြင်နဲ့သုံးသက်ချက်တွေရှိပါတယ်ဆိုတော့ကိုကိုကြီးအဲ့ဒီပုံမှန်ရောဘယ်လိုမြင်ပါလဲရှင်သုံးသက်ချက်မှာလဲရှင
်ဟိုနိုင်ငံရေးဆိုတာကတော့ဒီမိုကရေစီလို့ပြောပြီးတော့လူမှုအစိုးရဖက်ကိုရိုးရိုးသားသားကျွန်တော်တို့ခံယူဖို့စ조사နေတဲ့အချိန်ထဲမှာပဲဒါနိုင်ငံရေးအရအကြောင်းအရာတွေ issue တွေပေါ်မှာမူတည်ပြီးတော့ခုနကပြောသလိုအားပြိုင်တာတွေအားဆန်းတာတွေကလည်းဆက်ပြီးတော့ရှိနေဦးမှာပဲအဲ့ဒီတဲမှာမှအခုလုံနေတဲ့ရွေးကောက်ပွဲစနစ်ပေါင်းအတွင်းမှာတစ်ဖက်ကအများစုနေရာရထားတဲ့နိုင်ငံရေးပါတီအနေနဲ့ရောနောက်ကျွန်တော်တို့ရဲ့ဒီမိုကရေစီမဟာမိတ်ဆိုတဲ့ပါတီငယ်တွေနဲ့ရောကျွန်တော်တို့ဂျားထဲမှာခုနကပြောတဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နားလည်မှုပေါ့လေညှိနှိုင်းမှုတစုံတရာရှိခဲ့မယ်ဆိုရင်ဒီတက်တနာကိုကြော်လွားနိုင်တယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်
ဟုတ်ကဲ့ကိုကိုကြီးခုလိုဖြည့်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်